အီရန်နိုင်ငံအနောက်တောင်ပိုင်းနဲ့အရှေ့တောင်ပိုင်းကမ်းရိုးတန်းဒေသတွေမှာဒီစစ်ရေးတက်မှမှုတွေဖြစ်နေချိန်မှာလေကြောင်းရန်ကာကွယ်ရေးစနစ်ကိုလေ့ကျင့်မှုတွေလုပ်ခဲ့တယ်လို့အီရန်နိုင်ငံကပြောကြားလိုက်ပါတယ်အီရန်ကပြစ်မှတ်တွေကိုတိုက်ခိုက်လာရင်ကြားဖြတ်ဖျက်ဆီးနိုင်အောင်နဲ့ရန်သူပြစ်မှတ်တွေကိုထိမှန်အောင်ဒီဇိုင်းထွင်လုပ်ထားတဲ့အဝေးထိန် drone ယာဉ်တွေနဲ့လေကြောင်းရန်ကာကွယ်ရေးလေ့ကျင့်ခဲ့တယ်လို့ပြောပါတယ်။အီရန်နိုင်ငံအနောက်တောင်ပိုင်းဟူဇက်စတန်နဲ့အဘာဒန်မြို့ကနေပြီးတော့အရှေ့တောင်ပိုင်းပါကစ္စတန်နဲ့အာဖဂန်နစ္စတန်နယ်စပ်တွေနဲ့ထိစပ်နေတဲ့ဘလူချစ်စတန်နဲ့စစ်စတန်မြို့အထိကိုလေကြောင်းရန်ကာကွယ်ရေးစစ်ရေးလေ့ကျင့်မှုကိုကြာသပတေးနေ့နဲ့ဒီကနေ့တောက်ကြနေ2ရက်ပြုလုပ်ခဲ့တာဖြစ်ပါတယ်။အီရန်လေတပ်ရေတပ်အဖြစ်အစ္စလာမ်တော်လှန်ရေးတံပြန်အထူးတပ်အာဂါသဆိုင်ရာတပ်နဲ့ဒီရေတပ်နဲ့ပါဝင်စစ်ရေးလေ့ကျင့်မှုတွေလုပ်ခဲ့တယ်လို့အီရန်အစိုးရပိုင်း Press TV ကသတင်းထုတ်ပြန်ပါတယ်။အီရန်နိုင်ငံကခွဲထွက်ရေးလိုလားတဲ့စစ်သွေးကြွတွေပုံအောင်နေတယ်လို့ဆိုတဲ့နေရာတွေအပေါ်ပါကစ္စတန်နိုင်ငံကဂျာတာရေးနေတုန်းကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ပါကစ္စတန်ထဲမှာရှိတဲ့စစ်သွေးကြွအဖွဲ့တစ်ခုရဲ့အခြေစိုက်စခန်းကိုအီရန်ဘက်ကတိုက်ခိုက်ခဲ့တာကိုပါကစ္စတန်တို့ကလက်တုံ့ပြန်တိုက်ခိုက်တာဖြစ်ပါတယ်။မိုင်900ကျော်နဲ့နေမိတ်ချင်းထိစပ်နေတဲ့အိန္ဒိယနှစ်နိုင်ငံကြားမှာအခုလိုအပြန်အလှန်တိုက်ခိုက်မှုဟာအခုနှစ်ပိုင်းတွေအတွင်းမှာစိုးရိမ်စရာကောင်းတဲ့ဖြစ်ရလို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်။